အော်တိုရာလ15ရက်နေ့ကချင်းတွင်းမြစ်ကြောင်းတွင် homeling ကနေမုံရွာကိုပြေးဆွဲတဲ့ခီးသည်တင်ရေရင်နစ်မြုပ်မှုကြောင့်လူ80ကျော်သေဆုံးမှုဖြစ်ခဲ့ပြီးတဲ့နောက်ရေချောင်းသွားလာမှုလုံခြုံရေးဘေးကင်းရေးအတွက်ရေရင်ပြေးဆွဲသူတွေလိုက်နာဖို့စီကံချက်တွေကိုစကိုင်းတိုင်းပြည်နယ်အစိုးရကနေထုတ်ပြန်ခဲ့ပါတယ်။ချင်းတွင်းမြစ်ကြောင်းသွားလာနေတဲ့ရေရင်တွေမှာလူနဲ့ကုန်ပစ္စည်းတွေအစမတန်တင်ဆောင်မှုတွေကိုပြည်내လမ်းပန်းဆက်သွယ်ရေးဝန်ကြီးကိုယ်တိုင်လည်းတွားရောက်စစ်ဆေးနေပါတယ်။ VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ချင်းတွင်းမြစ်ကြောင်းတလျှောက် homeless မျိုးကနေမုံရွာမျိုးကိုခီးတယ်တင်လာတဲ့အောင်စိုးမိုးကျော်ရေရင်နစ်မြုပ်ခဲ့ပြီးတဲ့နောက်လူ150ကျော်အသက်ရှင်ခဲ့ပြီးလူ80ကျော်သေဆုံးမှုဖြစ်ခဲ့တာပါဒီနောက်မှာတော့နောက်ထပ်ရေရင်နစ်မြုပ်တာတွေဆက်မဖြစ်ဖို့အတွက်ရေရင်အသင်းတွေလိုက်နာဖို့စီကံချက်25ချက်ကိုထုတ်ပြန်လိုက်တယ်ဆိုပြီးပြည်စစ်နဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးသန်းညွန်ဝင်းကပြောပါတယ
်ဒီအိုက်တာစီကြပါလေမနေ့ကပဲကျွန်တော်တို့ဒါသတ်မှတ်ထားတဲ့လူဦးရေပုံမတင်မှုတွေအတူရအတူရရောင်းနေပြီးတော့ကျော်လို့ဒီလက်ဆက်ရရေးအလင်းမျိုးဒီကနေ25ကျပ်ပါတဲ့စာလုံးထုတ်တာပါလေအဓိကတော့လူဘုံမတင်မှုပေါ့နောက်ချက်ကဒီဒီဒေတင်းနဲ့ရေးရမှာကိုမတင်မှုပေါ့သမတ်တကူရတဲ့ဘုံမတင်မှုပေါ့နော်ညမမမှုပေါ့နောက်ချက်ကသမတ်တရဲ့ဒီရန်နာရမယ့်နေရာတွေမှာညအေးရန်နာဖို့ပေါ့ဒါရီအဓိကပါပဲ
ဒီနေ့မှာတော့မုံရွာညောင်မင်းကြီးကကတို့စိတ်ကန်းကိုဝင်ကြီးနဲ့အတူအစိုးရအဖွဲ့တွားရောက်ကြည့်ရှုခဲ့ပြီးခီးသည်တွေအဆက်မတန်တင်လာတွေဆက်မဖြစ်ဖို့အတွက်တွားရောက်သတိပေးခဲ့ပါတယ်။အောက်ဆုံးမိုးကျော်ရေရင်နစ်မြုပ်ပြီးခီးသည်အများအပြားသေဆုံးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ရေရင်တချို့ဟာဆက်လက်ပြီးတော့လူအများအပြားကိုတင်ဆောင်နေရတွေကိုတွေ့ရှိတဲ့အတွက်ဒေသခံတွေကဝေဖန်ထောက်ပြမှုတွေလည်းရှိနေတာပါ။ဒီလိုသာဆက်ပြီးတော့ခီးသည်တွေအဆက်မတန်တင်နေတဲ့အပေါ်မှာအရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိပါသလားလို့မေးတဲ့အခါမှာတော့ဝင်ကြီးကအခုလိုပြေပါတယ
်။ဟာလူဦးရေနဲ့ရေးယူပါပါပြောပြီးတာဖြစ်ပါတယ
်။ရေရင်တွေကိုလည်းဖြတ်ပြီးတော့တိုးချက်ပြေးဆွဲဖို့အစီအစဉ်တွေလည်းရှိနေတယ်လို့ဆိုပါတယ်။လက်ရှိမှာတော့ချင်းတွင်းမြေအတွင်းပြေးဆွဲနေတဲ့ရေရင်ပေါင်း990ရှိတဲ့အတွက်စီကံအတိုင်းသာသွားမယ်ဆိုရင်စိတ်ချလုံခြုံပြီးရေရင်ကတော့လုံလောက်မှုတွေရှိနေပါတယ်ဆိုပြီးဆက်ပြောသွားပါတယ်။
အမှန်တရားကိုများရတဲ့အားလုံးလူကြီးနဲ့ကုန်နေလို့ရှိရင်ဘာကိုပဲဖြစ်ပါလဲ
။အောင်စိုးမိုးကျော်ရင်ဟာသခိုင်းတိုင်းဟ ோம் မလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခရီးစဉ်200ကျော်ကိုတင်ဆောင်လာပြီးတနီမြို့နယ်မိချောင်းတွင်ကျေးရွာအနီးမှာနှမြုပ်ခဲ့တာပါ။ဤဆက်ရကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရဟိတအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးသာအသက်ရှင်ခဲ့ပြီးလူ80ကျော်တေဆုံးသွားခဲ့ပါတယ်။တေဆုံးသူတွေထဲမှာသတင်းကြွကျောင်းပိတ်ရက်ကြောင့်ပြန်လာကြတဲ့ကျောင်းဆရာဆရာမတွေလည်းအများဆုံးပါဝင်လာပါ။ရေရင်နစ်မြုပ်မှုဖြစ်ပြီးတပတ်ခန့်အကြာမှာတော့အစိုးရကသတင်းစာရှင်းလင်းပွဲကိုပြုလုပ်ခဲ့ပြီးရေရင်ဥပဒေနဲ့ပတ်သက်လို့ပြင်ဆင်မှုတွေလုပ်သွားမယ်ဆိုပြီးပြောဆိုခဲ့သလိုအခုအခါမှာတော့ရေရင်နိုင်များလိုက်နာဖို့အတွက်စီကံချက်25ချက်ပါတဲ့စာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။